အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ပြင်မှာပြတ်ကျခဲ့တဲ့ Air Asia လေးယာဉ်ကနေပြန်တမ်းမှုမှတ်တမ်းနဲ့ Black Box တလုံးကိုဆက်ယူနိုင်ခဲ့ပြီးရှာဖွေရေးအခြေစိုက်စခန်းကိုဒီကနေ့ပဲရောက်လာပါတယ်ပင်လယ်တွင်ကဆယ်ယူရရှိလာတဲ့မှတ်တမ်းတင်ဆက်တလုံးကတော့ဒီကနေ့မှပဲအင်ဒိုနီးရှားတည်ယူပို့ဆောင်ရေးဘေကင်းလုံခြုံမှုကော်မတီကတဆင့်ဂျကာတာမြို့တော်ကိုဆက်လက်ပို့ဆောင်ပြီးစစ်ဆေးသွားမှာပါပင်လယ်ထဲမှာပြတ်ကျသွားခဲ့တဲ့Air Asia လေးယာဉ်8531ရဲ့တောင်ပိုင်းအောက်ကတွေ့ရှိခဲ့တဲ့ပြန်တမ်းမှုမှတ်တမ်းတင်ဆက်ကနေလေယာဉ်မတော်တဆမှုဖြစ်ရတဲ့အကြောင်းကိုသိရလိမ့်မယ်လို့လည်းတာဝန်ရှိသူတွေမျှော်လင့်နေကြပါတယ်။လေယာဉ်အမီးပိုင်းမှာတက်ဆင်ထားတဲ့အတန်နဲ့ပြန်တမ်းမှုမှတ်တမ်းနဲ့ Black Box တလုံးကိုလည်းရင်းကုန်သမားတွေဆက်လက်ရှာဖွေနေကြပြီးအရေးပေါ်ချက်ပြတဲ့အတန်တွေအရရရှိထားပြီးဖြစ်တဲ့ပြန်တမ်းမှုမှတ်တမ်းတင်ဆက်နဲ့မလန်းမကန်းမှတွေ့ရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ။စူဇန်စစ်ဆေးသူတွေကတော့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ခရီးရာတွေကအချက်လက်တွေအားလုံးကိုရနိုင်မှုဒရင်တစ်ပတ်လောက်ထိကြာနိုင်တယ်လို့ Black Box ကြီးကြီးမားမားထိရောက်ပစ္စည်းတွေမရှိဘူးဆိုရင်တော့ရပိုင်အတွင်းမှာရနိုင်တယ်လို့လည်းပြောဆိုခဲ့ကြပါတယ်။ Air Asia လေကြောင်းလိုင်းရဲ့ A320 အမျိုးဆက်လေယာဉ်ကခီးစဉ်နဲ့လေယာဉ်ဝန်ထမ်း162ယောက်နဲ့အတူပြန်တန်းရင်လွန်ခဲ့တဲ့ဒရင်တစ်ပတ်ကျော်ကပျောက်ဆုံးသွားခဲ့တာပါ။လေယာဉ်ပေါ်မှာလိုက်ပါသွားသူအားလုံးသေဆုံးသွားပြီးအခုချိန်ထိအလောင်း90လောက်သာပြန်လည်ဆေးယူနိုင်ခဲ့ပါတယ်။